တော်ရရှိများရှင်မြမပြည်တွင်းငင်းငင်းချင်းချင်းဆန္ဒပြကြသူတွေကိုမြမစစ်ဆေးရကအစမ်းဖက်ဖိနှိပ်နေတာတွေပေါ်အပြင်းထန်ကန့်ကွက်ရှုံချပါတယ်လို့ဗြိတိန်ဝန်ကြီးချုပ် Gordon Brown ကမနေ့ကပဲကြေညာချက်ထုတ်ပြန်လိုက်ပါတယ်မြမပြည်ရအခြေအနေတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှခန့်မြန်မြန်ဆွေးနွေးရေးဗြိတိရှားအစိုးရကအပြေအဝထောက်ခံတယ်ကုလသမဂ္ဂရဲ့အထွေထွေညီလာခံမှာလည်းမြမပြည်ကိစ္စကိုပြောဆိုကြဖို့တိုက်တွန်းတယ်လို့ဆိုပါတယ်မြန်မာဒီမိုကရေစီခေါင်းဆောင်တောင်းဆန်းစုကြည်ပါဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလည်းချက်ချင်းပြန်လွတ်ပေးဖို့မြန်မာစစ်အစိုးရကိုတောင်းဆိုလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဥရောပမှာမြန်မာအရေးလှုပ်ရှားနေကြတဲ့အင်အားစုတွေကဘယ်လိုတုံ့ပြန်ခဲ့ကြသေးလဲကိုကျော်အောင်လင်းရေ
ဟုတ်ကဲ့ပါအခုလိုပြတ်သားတဲ့ပြည်ညာချက်ကိုပြည်ထောင်ဝန်ကြီးချုပ်ကနေပြီးတော့ထုတ်ပြန်လိုက်တာဟာအားရစရာသတင်းတစ်ခုပါပဲလို့လန်ဒန်အခြေစိုက် Burma Campaign UK လို့ခေါ်တဲ့မြန်မာအရေးလှုပ်ရှားမှုအဖွဲ့ကတာဝန်ခံမတ်ဖာမနာကနေပြောပါတယ်
This is very welcome news. Gordon Brown's statement for Security Council is going to have a
Taha Imadan Chuzo တိုက်တဲ့သတင်းပါပဲ။ယင်းတော့ကဆိုရင်ကုလသမဂ္ဂလုံခြုံရေးကောင်စီမှမြမအရေးကိုဆွေးနွေးဖို့လို့လှုံ့ဆော်တိုက်တွန်းတာကအမေရိကန်ပြည်ထောင်စုပါ။အခုပြည်ထောင်စုအစိုးရကိုယ်တိုင်ကတက်တက်ကြွကြွတိုက်တွန်းလာတာဖြစ်လို့ရလက်ကောင်းနေထွက်ပေါ်လာမဲ့သဘောပဲလို့ Mark Farmer ကနေပြောသွားခဲ့တာပါ။အခုလိုမျိုးပြည်ထောင်စုဘက်ကနေမြမအရေးမှာယင်းတော့ကတည်းပို့ပြီးတော့တက်တက်ကြွကြွရှိလာတော့တခြားဥရောပနိုင်ငံတွေကရောမြန်မာဒီမိုကရေစီရေးပို့ပြီးတော့ထောက်ခံလာနိုင်မယ်လို့ထင်သလားလို့ကျွန်တော်မေးကြည့်ပါတယ
် This is also quite positive because new government in France they are also very
ညီလာလာရှိပါတယ်အခုဆိုလို့ရှိရင်ပြင်သစ်အစိုးရတက်ကလည်းအရင်တုန်းကအစိုးရတက်စားလို့ရှိရင်မြန်မာပြည်ရဲ့အပြောင်းလဲကိုအင်တာမလိုလားတဲ့အစိုးရပါမြန်မာအရေးလုံခြုံရေးကောင်စီမှဆွေးနွေးဖို့သူတို့ကထောက်ခံကြလိမ့်မယ်ဆိုတာကမေးစရာမလိုပါဘူးနောက်တစ်ခါအီတလီကအစိုးရသူတို့ကလည်းမြန်မာပြည်ပေါ်စီးပွားရေးပိတ်ဆို့တာကိုမထောက်ခံပေမဲ့လည်းလုံခြုံရေးကောင်စီမှမြမအရေးကိုဆွေးနွေးဖို့သူတို့ကထောက်ခံခဲ့တာပါလို့လန်ဒန်ကမြမအရေးလှုပ်ရှားမှုအဖွဲ့ရဲ့တာဝန်ခံမတ်ဖော်မနာကနေတွေ့သွားခဲ့တာပါအခုကိစ္စကိုပဲဥရောပဆိုင်ရာမြမရေးရာယုံရဲ့တာဝန်ခံဦးဟန်ချောင်ရှိကိုကျွန်တော်ဆက်သွယ်မေးမြန်းထားပါသေးတယ်ဒီဗြိတိရှဝန်ကြီးချုပ်ကအခုလိုမျိုးတောင်းဆိုမှုဟာလက်ရှိမြမပြည်မှာဖြစ်ပျက်နေတဲ့အကျပ်တဲတွေအပေါ်ဘယ်လောက်ထိအကျိုးသက်ရောက်မှုရှိနိုင်တယ်လို့ဆရာထင်ပါလဲခင်ဗ
ျဝန်ကြီးချုပ်ကိုတန်ကဂရုစိုက်ပြီးပြောလာတယ်ဆိုတာကောင်းတဲ့အချက်ဖြစ်ပါတယ်ဒါပေမဲ့ချက်ချင်းကြီးအပြောင်းလဲဖြစ်လာနိုင်မှာတော့မဟုတ်ဘူးပြောချင်တာကတော့ဗြိတိန်ကယူရိုပသမဂ္ဂအထက်မှာပါနေတော့ဒီယူရိုပသမဂ္ဂအနေနဲ့ PR ပို့ပေးမယ်ဆိုရင်တော့သူကဘုံဆုံးဖြတ်ချက်ပုံမှန်တည်မယ်အဲ့ဒီဟာကတော့နောက်နှစ်ဧပြီလမှာဖြစ်နိုင်မဲ့အခြေအနေရှိပါတယ်ဒါပေမဲ့သူကဒီကုလသမဂ္ဂလုံခြုံရေးကောင်စီမှာဆွေးနွေးတင်တယ်ဆိုတဲ့ဟာကတော့ဒါကနည်းနည်းထူးပါတယ်အရင်တော့ကလုံခြုံရေးကောင်စီမှာတရုတ်နဲ့ရုရှားကဒီထုတ်တုံးသွားတဲ့နိုင်ငံနိုင်ငံကပြန်စဉ်းစားဖို့လိုတော့မယ်သူတို့ဆက်ပြီးတော့မှဒီကိစ္စပေါ်လာရင်သူတို့ကဆက်ပြီးတော့မှဒီထုတ်ကင်မလားမဟုတ်ဘဲမြန်မာပြည်မှာအပြောင်းလဲဖြစ်လာအောင်သူတို့မလုပ်မလဲဆိုတဲ့ဟာဒါကကောင်းတဲ့အချက်ပဲသူတို့ပြန်စဉ်းစားရမယ့်ကိစ္စဖြစ်ပါတယ်မြန်မာပြည်ရဲ့အခြေအနေကလည်းဆိုးလာတဲ့ဟာကျွန်တော်တို့မြင်တော့လုံခြုံရေးကောင်စီကလည်းအနည်းဆုံးကတော့ဆွေးနွေးမယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့လုံခြုံရေးကောင်စီမှာဆွေးနွေးခြင်းအပြင်မြန်မာပြည်ရဲ့အခြေအနေဟာဘယ်လောက်ထိအပြောင်းလဲဖြစ်လာနိုင်မယ်လို့မျှော်လင့်နိုင်မလဲခင်ဗ
ျလုံခြုံရေးကောင်စီကဆွေးနွေးလို့အပြောင်းလဲဖြစ်လာမှာတော့မဟုတ်ပါဘူးဒါပေမဲ့လုံခြုံရေးကောင်စီကဆွေးနွေးတယ်ဆိုတဲ့အကြောင်းကတော့အခြေအနေကပိုဆိုးလာတဲ့ဆိုတဲ့ဟာကိုတကဘာလုံးကသိမယ်မြင်မယ်ဆိုတော့နှာဖအနေနဲ့သူအမျိုးသားညီလာခံလုပ်နေတဲ့နေရာမှာသူကလူများစုကိုလက်ခံဒီချင်းတဲ့စိတ်ရှိတဲ့အချိန်မှာလုံခြုံရေးကောင်စီဒီလိုမျိုးလုပ်ရင်သူကပြန်စင်စားရမှာပဲဒီလောက်ကင်နေတဲ့ပုံစံကမမှန်ဘူးတကဘာလုံးသူ့ကိုလက်ခံလာစေချင်သူကပြောင်းရမယ်ဆိုတဲ့ဟာအတိတ်ပဲပေါက်ပါတယ်တရုတ်လည်းဒီလိုပါပဲဘာကြောင့်လဲဆိုသူကနောက်နှစ်ကျအိုလံပစ်ဖြစ်လာမယ်သူကဒီဗီထိုတုံးမယ်ဆိုရင်သူ့အတွက်ဒီဟာနိုင်ငံရေးရမကောင်းဘူးသူကလည်းတကဘာလုံးကခရီးဆိုင်လာတယ်ဆိုရင်သူကလည်းစင်စားရမှာပဲ
ဟုတ်ကဲ့ဦးဟန်ကျော်ရှင်ကျေးဇူးတင်ပါတယ်ခင်ဗျာ
ပြည်ထောင်ဝန်ကြီးချုပ် Gordon Brown ရဲ့ကြေညာချက်ထက်မှာမြန်မာပြည်မှာအခုဖြစ်ပျက်နေတဲ့အခြေအနေတွေဟာကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုတက်လှမ်းလိုက်တာပဲဖြစ်ပြီးတော့မြန်မာပြည်ရဲ့အကင်တွယ်ဆောင်ရွက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးကလှုပ်ရှားမှုတွေကိုလည်းအပြည့်အဝထောက်ခံပါတယ်လို့ဖော်ပြထားပါတယ်မြန်မာပြည်ရဲ့လက်ရှိအခြေအနေတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးကြဖို့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်လွှတ်တော်အမတ်တချို့နဲ့အမေရိကန်သမ္မတကတော်တို့ကလည်းပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကတိုက်တွန်းခဲ့ကြပါတယ်